ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်ကနေကြားဆောင်ရဲစခန်းတွေကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့သူတဦးကိုတေတံစီရင်ချက်ချမှတ်လိုက်ပြီဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးကနေပြီးခဲ့တဲ့တောက်ကြာနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်9ဦးတည်ဆုံးခဲ့ရပြီးရဲတပ်ဖွဲ့ပိုင်လက်နက်တွေနဲ့ကြီးတွေပျောက်ဆုံးခဲ့ရတဲ့မောင်နှုံအကြမ်းဖက်တိုက်ခိုက်ခံရမှုမှာပါဝင်ပတ်သက်သူတွေလို့တန်တရားနဲ့ဖမ်းဆီးထားသူတွေကိုလည်းဆက်ပြီးကြားနာစစ်ဆေးနေစေဖြစ်ပါတယ်။မတ်တင်ကြီးထိုက်ကဆက်ပြီးပြောပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကအစိုးရနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့သူတဦးကိုစစ်တွေခရင်တရားရုံးကတေတံစီရင်ချက်ချမှတ်လိုက်တယ်လို့ရခိုင်အစိုးရရဲ့အတွင်းရေးမှူးကအတည်ပြုပါတယ
်။ဟုတ်ပါတယ်ဒီနေ့စီရင်ချက်ချတာပါဟုတ်ပါတယ်ကျွန်တော်တို့လည်းဒီလောက်ပြောမယ်ဆိုရင်တော့တေတံမို့တေတံနဲ့ထောင်တန်5နှစ်ပါအခုတော့ကောက်မှာခုနပြောတဲ့ဟိုဖမ်းမိတဲ့တရားပေါ့နော
်။ဟုတ်ကဲ့ပါဆရာဘယ်နှစ်ရောက်လောက်ထက်ကြမှာဒီလေရှင်စီရင်ချက်ချဖို့လေ
ဒီကျန်တဲ့ခွေဟိုအသေးစိတ်ကတော့ကျွန်တော်မသိသေးပါဘူးဗျ။တစ်ယောက်တော့ကျွန်တော်အဲ့ဒါမသိပါသေးဘူ
း။မောင်တော်အကျန်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းပထမဆုံးအချိန်ဖြစ်ပြီးခဲ့တဲ့တောက်ကြံလေးကစစ်တွေခရိုင်တရားရုံးကနေစီရင်ချက်ချမှတ်လိုက်တာဖြစ်ပြီးကြမ်းရှိနေသေးသူတွေကိုတော့တခြားမှုတွေနဲ့ဆက်ပြီးတော့စစ်ဆေးနေစေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှုကြီးဦးထင်ကျော်ကပြောပါတယ်
။အဲ့တယောက်ပဲတယောက်ပဲကျန်တဲ့လူတွေကဟိုအမှုတွေကျန်သေးရဲ့လေ။
ဘယ်မှာချပါသလဲရင်းမှုတို့စစ်တွေမှာပဲလားဒါမှမဟုတ်မောင်တော်မှာလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟိုစစ်သေးတာတော့စစ်တွေပါပါမယ်စစ်တွေတရားရုံးပါပါခရိုင်တရားရုံးပါပါဟုတ်ကဲ့
အခုတေတံစီရင်ချက်ချမှတ်ခံရသူကတော့မာမက်နူခေါ်ဦးလာဖြစ်တယ်လို့အာနာပိုင်တို့အပြောကိုကိုကပီ AFP သတင်းကဖော်ပြပါတယ်။အောက်တိုဘာလ9ရက်နေ့မှာမောင်နှောခရိုင်တွင်နေကြားဆောင်စခန်း3ခုအကြမ်းဖက်တိုက်ခိုက်မှုမှာအခုစီရင်ချက်ချမှတ်ခံထားရတဲ့မာမက်နူခေါ်ဦးလာကစီစဉ်ဦးဆောင်ခဲ့သူတဦးဖြစ်တယ်လို့လည်းရဲတပ်ဖွဲ့အစိုးကိုကိုကပီတော့သတင်းမှာဖော်ပြထားပါတယ်။သူနဲ့အတူဖမ်းဆီးခံထားရသူ13ဦးတို့ကိုတော့တခြားအမှုတွေကိုဆက်လက်စစ်ဆေးနေစေဖြစ်ပါတယ်ရှင်။